2026ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့လို့တန်မြတ်ရှိထားတဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လွှတ်တော်မှာအခုအချိန်ပိုင်းအတွင်းမှာပဲကြားနာပွဲစတင်လုပ်နေပါပြီ။တခါဒီထောက်လှမ်းရေးတာဝန်ရှိသူတွေဟာသမ္မတဘရက်အိုဘားမာကိုလည်းအစီရင်ခံကြဖို့ရှိပါတယ်။သမ္မတဘရက်အိုဘားမာသမ္မတဖြစ်လာခဲ့တဲ့2008ခုနှစ်ရွေးကောက်ပွဲကနေစပြီးပြည်ပကနေဝင်နှောက်တာတွေရှိမရှိဆိုတာကိုလေ့လံဆန်းစစ်ဖို့သမ္မတဘရက်အိုဘားမာကထောက်လှမ်းရေးအဖွဲ့တွေကိုညွှန်ကြားထားတာပါ။အဲ့ဒီလေ့လံဆန်းစစ်ချက်တွေရဲ့ရလဒ်ကိုဒီကနေ့သမ္မတကိုအစီရင်ခံမှာဖြစ်ပြီးယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုလည်းတောက်ကြနေမှာလာလူအစီရင်ခံမယ်လို့အမေရိကန်တာဝန်ရှိသူတူကအပြူရီကိုအတည်ပြုပြောဆိုပါတယ်2016ခုနှစ်ယူကောက်ပွဲမှာအင်တာနက်ကနေခိုးဝင်ပြီးတော့ရသွားတဲ့အချက်လက်တွေကိုယူကောက်ပွဲကိုနှောက်ယှက်ဖို့အတွက် WikiLeaks အဖွဲ့ကိုရည်ရွယ်ချက်နဲ့ပေးပို့ခဲ့တဲ့လုပ်ရည်ရဲ့နောက်ကွယ်မှာရုရှားအစိုးရပတ်သက်နေတယ်လို့ CIA နဲ့ FBI အဖွဲ့တွေကကောက်ချက်ချထားတာပါနိုင်ငံတော်လုံခြုံရေးဌာနညွှန်ကြားရေးမှူး James Clapper နိုင်ငံတော်လုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးရေရက်ဗိုလ်ချုပ်ကြီး Michael Rogers ထောက်လိုင်းဆိုင်ရာလက်ထောက်ဒုတိယကာကွယ်ရေးဝန်ကြီးမာဆဲလက်ထဲတို့ကတနက်ခိုင်တပ်ဖွဲ့များဆိုင်ရာအထက်လူတော်ကော်မတီကိုအခုအချိန်ပိုင်းတွင်မှပဲအစီရင်ခံနေကြတာဖြစ်ပါတယ်။ရုရှားကဝင်နှောက်တဲ့လုပ်ရက်ဟာစစ်ထစ်အောင်ရည်ရွယ်တဲ့လုပ်ရက်ပဲလို့ကော်မတီဥက္ကဋ္ဌဂျွန်မက်ကိန်းကဗိုလ်ဒူးနေမှာပြောထားပါတယ်။